အမေရိကန်အခြေစိုက် Chevron နဲ့ပြင်သစ်အခြေစိုက် Totero တံငွေအထွက်နည်းလာတာကြောင့်မြန်မာနိုင်ငံကထွက်ခွာသွားပေမဲ့လို့ဆက်လက်လက်ပတ်နိုင်အောင်မိတ်ဖက်နိုင်ငံတွေမိတ်ဖက်အဖွဲ့အစည်းတွေစီကနီးပညာနဲ့အကူအညီတွေရယူသွားမယ်လို့မြန်မာစစ်ကောင်စီဘက်ကပြောပါတယ်။ဒါတ
ော့ကျွန်တော်တို့ကလည်းပတ်လို့ရပါတယ်။ကျွန်တော်တို့လည်းလည်းပတ်လို့ရကောင်းလည်းရနိုင်မယ်။လည်းပတ်လို့မရနိုင်ဘူးနီးပညာအကူအညီတွေကလည်းအကူအညီနိုင်မဲ့ကျွန်တော်တို့ဟိုမိတ်ဖက်နိုင်ငံများနဲ့မိတ်ဖက်အဖွဲ့အစည်းများရှိတယ်လို့ပြောချင်ပါတယ်ဗျ။
Chevron နဲ့ Total ကုမ္ပဏီမြန်မာနိုင်ငံတက်ကထွက်ခွာတရဟာနိုင်ငံရေးစနစ်အရာဖြစ်အားပေးမှုတွေပါဝင်နိုင်ပေမဲ့အတိကကတော့ဓာတ်ငွေအထွက်နည်းလာချိန်မှာစီးပွားရေးအရာအဆုံးဖြတ်သွားတာဖြစ်တယ်ဆိုပြီးပို့ချုပ်စော်မင်းထုံးက VOA ကိုပြောပါတယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေဆိုးဝါးကျဆင်းလာနေတာကြောင့်မြန်မာနိုင်ငံတက်ကစီးပွားရေးလုပ်ငန်းတွေကိုပြန်ရုပ်သိမ်းမဲ့အကြောင်းပြင်သစ်စွမ်းအင်ကုမ္ပဏီ Total နဲ့ American စွမ်းအင်ကုမ္ပဏီ Chevron တို့ကဇန်နဝါရီလ23ရက်နေ့တောက်ကြနေကအတည်တည်ထုတ်ပြန်ကြေညာခဲ့တာပါTotal နဲ့ Chevron Company တွေမြန်မာနိုင်ငံကလုပ်ငန်းပြန်ရုပ်သိမ်းသွားပေမဲ့ထိုင်းနိုင်ငံက PTTEP, တောင်ကိုရီးယားက POSCO, အိန္ဒိယက ONGC, ဂျပန် Nippon Oil အကုမ္ပဏီနဲ့တရုတ်နိုင်ငံပိုင် CNPC ကုမ္ပဏီအသီးသီးမြန်မာစွမ်းအင်ထုတ်လုပ်မှုကဏ္ဍမှာဆက်ရှိနေပါတယ်။စီးပွားရေးပညာရှင်တွေကတော့ Chevron နဲ့ Total ကုမ္ပဏီမြန်မာနိုင်ငံကထွက်ခွာဖို့ကြေညာလိုက်တာကြောင့်နောက်ဆက်တွဲမြန်မာစီးပွားရေးအပေါ်ရက်ခတ်မှုတွေကြီးမားနိုင်တယ်လို့ခန့်မှန်းနေတာပါ။မြန်မာစစ်ကောင်စီအပေါ်ဖိအားပေးဖို့ရွယ်တဲ့လောက်ရဖြစ်ပေမဲ့လက်တွေ့ထိရောက်မှုရှိဖို့ဆိုရင်ဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုတို့ကပိတ်ဆို့တငတ်မှုတွေတင်းညီတညွတ်တဲ့ချမှတ်ဖို့လိုတယ်လို့လည်းအကြေကတ်တချို့ကထောက်ပြပြီးတော့တတိထားကြိုးဆိုနေကြပါတယ်